ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကိုလှုပ်ချန်ဖို့အတွက်ကြံစည်မှုအပေါ်မှာအမေရိကန်ကုလသမဂ္ဂဆိုင်ရာသံမကြီးကပြစ်တင်ရှုတ်ချလိုက်ပါတယ်။သံမကြီးဦးကျော်မိုးထွန်းပေါ်မှာချင်းချောက်မှုပေါ်ပြက်ပြက်သားသားပြစ်တင်ရှုတ်ချကြောင်းနဲ့ဒီလို့ရဟာအာနာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေဟာသူတို့ကိုဆန့်ကျင်ရက်တီပြောဆိုကြတဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေနဲ့တခြားသူတွေပေါ်မှာအမေရိကန်ပါဝင်ကမ္ဘာတဝန်းလိုက်လံဖိနှိပ်အရေးယူဖို့အတွက်ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်ကြောင်းလည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒာ သောမတ်စ် ဂရင်းဖီးလ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။သူနဲ့လှုပ်ဖော်ကင်တဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအပြင်းထန်ထိခိုက်ဒဏ်ရာရအောင်ဒါမှမဟုတ်အသက်ဆုံးအောင်ကြံစည်တယ်ဆိုတဲ့ဆွဆဲချက်နဲ့ပတ်သက်လို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေမြန်မြန်ဆန်ဆန်ဖော်ထုတ်နိုင်တာကိုဝမ်းမြောက်ကြောင်းလည်းပြောပါတယ်။သံမကြီးဦးကျော်မိုးထွန်းဟာ February 1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လောက်ရောက်ကိုဆန့်ကျင်ကြောင်းတရားဝင်ပြောဆိုထားတာဖြစ်ပြီးအာဏာသိမ်းတဲ့လောက်ရောက်နဲ့နောက်ဆက်တွဲလူခွင့်ချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တန်မကြီးကိုရာထူးကဖယ်ရှားထားပြီးနိုင်ငံတော်တက်ဆာဖောက်မှုနဲ့အလို့ရှိကြောင်းသတင်းထုတ်ပြန်ထားတာပါ။စက်တင်ဘာမှာလက်ရှိတန်မကြီးတာဝန်သက်တမ်းကုံဆုံးမဲ့အချိန်မှာမြန်မာစစ်အာဏာပိုင်တွေကတခြားတယောက်နဲ့အစားထိုးခန့်အပ်ဖို့ရှိနေချိန်မှာပဲအခုလိုလှုပ်ချမှုကြံစီတဲ့ဆိုတဲ့ဆွဆဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။